ကမ္ဘာတစ်ပေါင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုပေါင်း10တန်းကျော်သွားပြီဖြစ်သလိုဒီရောဂါကြောင့်သေဆုံးသူ5သိန်းကျော်သွားပြီလို့အမေရိကန်အခြေစိုက် John Hopkins တက္ကသိုလ်သုတေသနဌာနရဲ့တနင်္ဂနွေနေ့စာရင်းမှာဖော်ပြပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကလည်းဒီရောဂါကူးစက်သူ10တန်းနီးပါးတိဖြစ်လာနေပြီဆိုတာမကြခင်ရပိုင်းကပဲသတိပေးခဲ့တာပါ။ဒီရောဂါနဲ့ပတ်သက်တဲ့ကာကွယ်ဆေးနဲ့ကုသနည်းတွေရှာဖွေဆန်းသတ်မှုဆက်လုပ်နေတဲ့တစ်ချိန်တည်းမှာပဲရောဂါကူးစက်မှုကိုထိန်းချုပ်ပြီးလူသက်တွေကိုကယ်တင်ဖို့ဆောင်ရွက်တာမှန်သမျှရည်တကြီးလိုအပ်နေတယ်ဆိုတာလက်ရှိအခြေအနေကဖော်ပြနေတယ်လို့ WHO အကြီးအကဲကပြောပါတယ်။အမေရိကန်ပြည်ထောင်စုကတော့ကမ္ဘာပေါ်မှာဒီရောဂါကူးစက်မှုအများဆုံးနိုင်ငံအဖြစ်ဆက်ရှိနေပြီး John Hopkins သုတေသနဌာနစီးရင်အရကူးစက်သူပေါင်း2သန်းခွဲကျော်နဲ့တည်ဆုံးသူ3,200ကျော်ရှိနေပါတယ်။လက်တော်ပြည်နယ်5ခုမှာနေ့စဉ်ကူးစက်မှုနှုန်းစံချိန်တင်များပြားလာနေပြီးအဲ့ဒီတဲကဖလော်ရီဒါပြည်နယ်မှာစနေနေ့တရက်တည်းကူးစက်သူ 9,500 ကျော်နဲ့တနင်္ဂနွေနေ့ကထပ်မံကူးစက်သူ 8,500 ကျော်တိုးနေတာဖြစ်ပါတယ်ခင်ဗျာ။